Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်စက်တင်ဘာလ30ရက်တောက်ကြနေညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီတန်စမဒီကနေ့ညနေခင်းအတွက်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါသောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့ကျမအနင်္ဂလာတို့တင်ပြသွားမှာပါစီးရီးယားနိုင်ငံအလက်ပိုမြို့အရှေ့ပိုင်းလေကြောင်းတိုက်ခိုက်မှုတွေကိုရုရှားနဲ့စီးရီးယားစစ်အစိုးရရဲ့ရက်ဆက်ကြမ်းကြုတ်တဲ့လှုပ်ရွတ်တွေဆိုပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားကအပြင်းထန်ရှုံချလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာအဆင့်မြင့်ဒုံးခွင်ဒုံးစနစ်တပ်ဆင်မဲ့နေရာတွေတခုကိုတောင်ကိုရီးယားကကျင်းညာလိုက်ပါတယ်။ဇီကာရောဂါကူးစက်ခံရနိုင်တဲ့အန္တရာယ်ရှိတဲ့အတွက်ခရီးသွားတွေသတိထားဖို့အမေရိကန်ရောဂါထိန်းချုပ်ရေးဌာန CDC ကနှုတ်ဆော်ချက်ထုတ်ပြန်လိုက်တဲ့အရှိတောင်အာရှနိုင်ငံထဲမှာမြန်မာနိုင်ငံလည်းပါဝင်လာပါတယ်။ဒီလိုသတင်းတွေကြားဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာက NLD အစိုးရတည်ရဲ့6လတာကာလအတွင်းပြည်တွင်းငင်းကြိုင်းအတွက်ဦးစားပေးဆောင်ရွက်ခဲ့တဲ့အကြောင်းကို
The first priority of our new government is to bring about a national reconciliation and harmony between all parts of our society.
မြန်မာအစိုးရရဲ့တိုင်းမင်္ဂံပုတ်ကတော်ဆန်းစုကြည်ကအခုလိုပြောသွားတာကိုနောက်ပိုင်းမှာပြည်စုံနားဆင်ကြမှာပါ။ဒါပြင်တန်လွင်မြင့်ပေါ်ကရေကာတာစီမံကိန်းအကြောင်းနဲ့အရှိတောင်အာရှကဇီကာဗိုင်းရပ်စ်ပိုးအန္တရာယ်စတဲ့သတင်းတွေကိုလည်းအခုညနေခင်းမှာပြောပြသွားဖို့ရှိပါတယ်။အခုရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးသွားမှာပါရှင်။
စီးရီးယားနိုင်ငံအလက်ပိုမြို့အရှေ့ပိုင်းကအရက်သားတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေကိုရုရှားနဲ့စီးရီးယားစစ်အစိုးရရဲ့ရက်ဆက်ကြမ်းကြုတ်တဲ့လှုပ်ရွတ်တွေဆိုပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားကပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။ဂျမန်ဝန်ကြီးချုပ်အန်ဂလာမာကဲနဲ့မစ္စတာအိုဘားမားတို့ကြာရာပတိုင်းတွေကတယ်လီဖုန်းဆက်ဆွေးနွေးခဲ့ကြပြီးစီးရီးယားနိုင်ငံတွင်တိုက်ပွဲတွေရပ်တန့်ဖို့နဲ့လူမှုကူညီရေးပစ္စည်းတွေဝင်ရောက်ခွင့်ပေးဖို့ရုရှားနဲ့အဆက်အစိုးရမှအထူးတာဝန်ရှိတယ်ဆိုတာကောင်းဆောင်တို့တို့သဘောတူညီခဲ့ကြတယ်လို့အင်ဖီရောကပြောပါရယ်အလက်ပိုမြို့အရှေ့ပိုင်းကသဘုံတွေကိုရုရှားကဆက်ပြီးပုံကျဲတိုက်ခိုက်နေတာကြောင့်ရုရှားနဲ့တန်တမာရဲနီလန်အရာပြောဆိုဆွေးနွေးမှုတွေရပ်သွားတော့မယ့်အနေအထားရောက်နေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအစောပိုင်းမှာပြောသွားပါရယ်ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံတော်အရက်သားအများအပြားအပါအဝင်လူပေါင်း 9,000 ထက်မနည်းသေဆုံးခဲ့ရတယ်လို့လူအခွင့်ရေးလေလာဆောင်ကြီးရဲ့အဖွဲ့တစ်ဖွဲ့ကတောက်ကြားနေကပြောပါရယ်လေကြောင်းတိုက်ခိုက်မှုကြောင့်ရတာအတော်များများလဲဒဏ်ရာရသွားတယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူအခွင့်ရေးလှိလာဆောင်ကြီးအဖွဲ့ကပြောပါရယ်အလက်ပိုမြို့အတွင်းမှာလဲအရက်သားထောင်ပေါင်းများစွာပိတ်မိနေပြီးတဝက်ကျော်ဟာကလေးငယ်တွေဖြစ်ပါတယ်ရုရှားဘက်ကလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်သွားမယ်လို့ဆုံးဖြတ်လိုက်ပြီးတဲ့နောက်ရုရှားပြောသမျှကိုအလေးအနက်ထားပြီးတော့ဆက်ဆွေးနွေးဖို့လက်တွေ့မကျတော့ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်ရုရှားရဲ့မဟာမိတ်စီးရီးယားသမ္မတဘာရှာအယ်အာဆတ်အပေါ် PR ပေးဖို့နဲ့အပြစ်ရပ်ပြီးတော့ကုလသမဂ္ဂရဲ့လူမှုကူညီရေးကာရန်တွေအလက်ပိုမြို့ကိုဝင်ရောက်ခွင့်ပေးဖို့အမေရိကန်ကရုရှားကိုတိုက်တွန်းနေတာဖြစ်ပါတယ
်ဆူဒန်နိုင်ငံမှာတော့အစိုးရကဓာတ်လက်နက်တွေတုံးခဲ့တာကြောင့်ယောဂဝေဒနာတွေခံစားနေရခဲ့ရတယ်လို့နေရက်ထွက်ပြေးစွန့်ခွာသူတွေကစွဆွဲထတာကိုဆူဒန်တရားရေးဝန်ကြီးကညှင်းဆန့်လိုက်ပါတယ်ဆူဒန်နိုင်ငံအနောက်ပိုင်းဒါဖာပြည်နယ်ဂျဘယ်မေရာတောင်ပေါ်ဒေသကရွှေပြောင်းဒုက္ခသည်တွေအနေနဲ့အရေပြားအဖုပိတ်နဲ့အနီကွက်ထွက်တာအရေပြားကွာခြားတာမျက်စိကန်းသွားတာပါဝင်မျက်လုံးယောဂါတွေသွေးအန္တရာယ်ဝမ်းလျှော့တာနဲ့ပြင်းထန်တဲ့အသက်ရှူလမ်းကြောင်းယောဂါတွေခံစားခဲ့ရတယ်လို့အပြည်ပြည်ဆိုင်ရာလူခွင့်ရဖွဲ့ Amnesty International ကမနေ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်အခုလိုခံစားခဲ့ရတာကိုဇန်နဝါရီလကနေစပြီးရွာသားတွေကလာထုတ်ပြောတာပါလို့ပြောလာတဲ့ဒီအပြည်ပြည်ဆိုင်ရာလူခွင့်ရဖွဲ့ကြီးကဒီဒဏ်ရာလက္ခဏာတွေဟာဆူဒန်ဆိုးရသုံးခဲ့တဲ့ဓာတုလက်နက်တွေကြောင့်ဖြစ်တယ်လို့ဆွဆွဲလိုက်ပါတယ်ဒီလူခွင့်ရဖွဲ့ကဆက်ပြီးကလေးတွေပါဝင်လူပေါင်း250လောက်အထိဒီဓာတုလက်နက်နဲ့တိုက်ခိုက်မှုကြောင့်တေခဲ့ရပြီးနောက်ထပ်လူပေါင်းရာတွေနဲ့ချီပြီးလဲဒဏ်ရာတွေခံစားနေရတုံးပဲလို့ဖော်ပြခဲ့ပါတယ်ဒါပေမဲ့ဆူဒန်တရားရေးဝန်ကြီးအဝတ်ဟက်ဆန်အယ်နာကတော့ဒီမတရားဆွဆဲချက်တွေကိုကြားရတာလုံးဝအံ့ဩသွားတယ်လို့မနေ့ကစာရေးတုံ့ပြန်လိုက်ပါတယ်။ဝန်ကြီးအယ်နာကဆက်ပြီးသူ့ကိုအခုလိုမတရားရက်စက်တဲ့လူခွင့်ရေးပြစ်မှုကြီးမျိုးနဲ့ဆွဆွဲခံရတာဒါပထမဆုံးအကြိမ်ပဲလို့ဆိုပါတယ်။ဝန်ကြီးအယ်နာရဲ့စာထဲမှာပဲအစိုးရအချက်လက်စုံစမ်းရေးအဖွဲ့အနေနဲ့ဒီဒက်ဖာဒေတာကိုဖေဖော်ဝါရီလမှာတွားခဲ့တုန်းကဒီဒေတာကန်ရာသွားတွေအနေနဲ့သူတို့စစ်ပွဲကနေတင်းချောင်ထွက်ပြေးခဲ့တယ်ဆိုတာကိုသာပြောပြီးအခု Amnesty ကပြောသလိုယောဂလက္ခဏာတွေအကြောင်းကိုတော့တလုံးတော့ထည့်မပြောခဲ့ဘူးလို့ဆိုပါရခင်ဗျ
ကြာရာပရင်းနဲ့မနက်ခင်းကခီးတော်လာများတဲ့မနက်ရုံတစ်ချိန်ညူချာစီပြည်နယ်ဘုံတွေဘူရာယုံတစ်ခုကိုအချိန်နဲ့ဝင်တိုက်ခဲ့တဲ့မိရထားထဲကအချက်အလက်မတန်းတင်ဆက်ကိုလေးလာဖို့အမေရိကန်အစိုးရအရာရှိတွေကပြင်ဆင်နေကြပါတယ်။ဒီဖြစ်ရက်အတွင်းလူတစ်ယောက်သေဆုံးပြီးတော့တရားကြောထိခိုက်ဒဏ်ရာရခဲ့တာပါ။ရထားထဲကမတန်းတင်ဆက်ဟာလေယာဉ်တွေမှာပါတဲ့ black box လို့ခေါ်တဲ့လေယာဉ်မတန်းတင်ဆက်လို့ပါပဲ။အခုရထားမတန်းတင်ဆက်ကနေရထားတိုက်တဲ့အချိန်နဲ့ဘာကြောင့်ရောက်ခဲ့ရတယ်ဆိုတာကိုသိအောင်ရှာဖွေနေရမှာအထောက်အကူပေးနိုင်လိမ့်မယ်လို့နိုင်ငံတော်ကူးတန်းတွာလာမှုဆိုင်ရာဘေးကင်းလုံခြုံရေးဘုတ်အဖွဲ့အရာရှိတွေကပြောပါရယ်ရထားထဲကနေမတန်းတင်ဆက်ကိုဆွဲထုတ်လို့ရတာနဲ့အခုဖြစ်ခဲ့တဲ့ရထားအရှိန် brake စတာတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုသိနိုင်မှာဖြစ်တယ်လို့ကူတန်းသွားလာမှုများဆိုင်ရာဘေးကင်းလုံခြုံရေးဘုတ်အဖွဲ့တူဥက္ကဋ္ဌတီဘဲလာဒင်ဇာကပြောပါရယ်ဒဏ်ရာရသူတွေထဲမှာတဦးပါဝင်ဖြစ်တဲ့ရထားမောင်းသူဟာခုဆိုရင်စီယုံကနေပြန်ဆင်းလာနိုင်ပြီဖြစ်ပြီးစုံစမ်းစစ်ဆေးသူတွေနဲ့အတူပူးပေါင်းဆောင်ရွက်နေတယ်လို့အစိုးရအရာရှိတွေကပြောပါရယ်ရှင်
ဣသရေလကောင်ဆောင်ရှင်မန်ဘဲရက်ဆဲဇာမနာခန္ဓာမှာအမေရိကန်သမ္မတဘရက်အိုဘားမားကဝန်ထဲစကားပြောရမှာမစ္စတာဘဲရက်ဆာ20ရာစုရဲ့အရေးပါတဲ့ပုဂ္ဂိုလ်ကြီးတွေထဲမှာတစ်ယောက်ပါဝင်ဖြစ်တယ်ဆိုပြီးမစ္စတာဘဲရက်ဆာတောင်အာဖရိကခေါင်းဆောင်နယ်ဆယ်မန်ဒဲလာနဲ့ဗြိတိန်ပြည်မကြီးအဲလစ်ဘတ်တို့လိုသူလေးစားရတဲ့ပုဂ္ဂိုလ်တစ်ယောက်ဖြစ်တယ်လို့ချီးကျူးလိုက်ပါတယ်။ဥပမာကအမေရိကန်နဲ့ဣသရေလနှစ်နိုင်ငံလုံးဟာအလွယ်တကူအလျှော်မပေးတဲ့အတွေးခေါ်ကင်ဆွဲထားသူတွေနောက်လှုပ်ရှားရုန်းကန်ခဲ့ရတဲ့ရွှေပြောင်းအခြေချနေထိုင်သူတွေနဲ့ဖွဲ့စည်းထားတဲ့နိုင်ငံတွေဖြစ်တဲ့အစ္စရေးနဲ့ပါလက်စတိုင်းအကြားပဋိပက္ခဖြစ်ရှင်းမှလည်းမစ္စတာပဲရက်ဆန်ဆောင်ခွဲတာတွေကိုဂုဏ်ပြုပြောဆိုသွားပါတယ်။သမ္မတဥပမာကသူ့ရဲ့မိခွန်းအစမှာပဲရှေ့တန်းမှာထိုင်နေတဲ့ပါလက်စတိုင်းကောင်းဆောင်မိုဟာမက်အဘတ်စ်ကိုညွှန်ပြခဲ့ပြီးအခုလိုမစ္စတာဘတ်ဇာဗနာခန္ဓာကိုရောက်လာတာဟာအစ္စရေးနဲ့ပါလက်စတိုင်းကြားမှာမပြီးသေးတဲ့ငြိမ်းချမ်းရေးလုပ်ငန်းတွေကိုအလေးထားပြီးလာသတိပေးတာပဲလို့ချီးကျူးလိုက်ပါတယ်။ပါလက်စတိုင်းကောင်းဆောင်မစ္စတာဘတ်စ်နေနဲ့လည်းဇာဗနာခန္ဓာမတိုင်ခင်မှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုနဲ့လက်ဆွဲနှုတ်ဆက်ပြီးစကားနယ်ကပြောခဲ့ပါဗျ။ပါလက်စတိုင်းအကြီးအကဲရရှိသူကလည်းမစ္စတာဘတ်စ်နေနဲ့အခုလိုတက်ရောက်လာတာကသူ့ပြည်သူတွေဟာငြိမ်းချမ်းရေးကိုလိုလားပြီးရှင်မွန်ပါရက်ဆိုငြိမ်းချမ်းရေးအတွက်ကြိုးပမ်းသူတွေကိုလေးစားသိမှတ်ပြုတယ်ဆိုတာကိုအစ္စရေးတိုင်ဝမ်သိအောင်အခိုင်အမာလာပြောဖို့မျှော်လင့်ပြီးလာတာလို့ဆိုပါရခင်ဗျာ။
ယူအေဘီကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအင်မြန်မာပိုင်းအစီအစဉ်ကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်တောင်ကိုရီးယားနိုင်ငံမှာအမေရိကန်ကဆောက်လုပ်ပေးမဲ့အဆင့်မြင့်ဒုံခွင်ထုံးစနစ်တပ်ဆင်မဲ့နေရာတည်တစ်ခုကိုတောင်ကိုရီးယားကကြေညာလိုက်ပါတယ်။ THAAD လို့အတူကောက်ခေါ်တဲ့ဒုံခွင်ထုံးစနစ်ကိုကောက်ကွင်းတစ်ခုမှာတပ်ဆင်သွားဖို့ရည်ရွယ်ထားတယ်လို့ကောက်ွယ်ရေးဝန်ကြီးဌာနကတောက်ကြားနေမှာပြောပါတယ်။ဒီနေ့အစောပိုင်းမှာပဲဒုံခွင်ထုံးစနစ်ကိုတောင်ကိုရီးယားမြို့တော်ဆိုးလ်ရဲ့အရှေ့တောင်ဘက်ကျေးလက်ဒေသကဆန်ဂျိုးမှာတပ်ဆင်သွားဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ကသဘောတူညီခဲ့ကြတာပါ။ဒါပေမဲ့လည်းဒီဒုံခွင်ထုံးစနစ်ကြောင့်ကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်အပေါ်တက်ရောက်မှုရှိလာမယ့်အချက်နဲ့ဒီဒေသကိုမြောက်ကိုရီးယားကပြစ်မှတ်ထားလာမှာကိုစိုးရိမ်ကြတဲ့အတွက်ဒေသခံတွေကကန့်ကွက်ခဲ့ကြပါတယ်။ဒုံခွင်းတုံးစနစ်ကိုလက်တုံပြန်တိုက်ခိုက်သွားမယ့်အပြင်တောင်ကိုရီးယားကိုမီးပင်လဲနဲ့ပြပုံးပွားရောက်သွားအောင်လှုပ်ပစ်မယ်လို့မြောက်ကိုရီးယားဘက်ကချိန်ချောက်ထားတာပါ။ဒုံခွင်းတုံးစနစ်တည်ဆောက်မဲ့ကောက်ကွင်းဟာလွတ်တီးစားတောက်ကုန်းတွေလက်ကားရောင်းတဲ့ကုမ္ပဏီပိုင်ဖြစ်ပြီးလေကြောင်းအခြေစိုက်စခန်းရဲ့မြောက်ဘက်18ကီလိုမီတာအကွာအဝေးမှာတည်ရှိတာဖြစ်ပါတယ်။ဒီနှစ်အတွင်းမြောက်ကိုရီးယားဘက်ကဒုံးကျည်စမ်းသပ်ပစ်လုံမှုတွေနဲ့နျူကလ িয়ার စမ်းသပ်မှုတွေမကြာခဏလှုပ်လာတာကြောင့်တောင်ကိုရီးယားနိုင်ငံတွင်ဒုံခွင်းတုံးစနစ်ချတာဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ကသဘောတူညီခဲ့ကြတာဖြစ်ပါတယ
်။ဇီကာယောဂါကူးစက်ခံနိုင်ရတဲ့အန္တရာယ်ရှိတဲ့အတွက်ခီးသွွားတွေကိုသတိထားဖို့အမေရိကန်ယောဂါထိန်းချုပ်ရေး CDC ကနှုတ်ဆော်ချက်ထုတ်ပြန်လိုက်တဲ့အရှိတောင်အာရှနိုင်ငံပေါင်း17နိုင်ငံမှာမြန်မာနိုင်ငံလည်းပါဝင်လာပါတယ်။ဇီကာဗိုင်းရပ်စ်ကူးစက်ခံရနိုင်တဲ့အလားအလာရှိတဲ့မြန်မာနိုင်ငံမှာခီးသွွားတွေအတွက်ဘယ်အတိုင်းထားထိအန္တရာယ်ရှိတယ်ဆိုတာကိုတော့မသိနိုင်ပေမဲ့ယောဂါကူးစက်မှုအသစ်တွေဖြစ်ပေါ်ပြန့်နှံ့နေတဲ့တခြားဒေသတွေထက်တော့လျော့ပါနိုင်တယ်လို့လည်းဒီနေ့ထုတ်ပြန်လိုက်တဲ့ CDC ရဲ့ကြေညာချက်မှာဖော်ပြခဲ့တာပါကိုဝင်ဆောင်ချိန်မှာဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့မိခင်တွေအနေနဲ့မိုးရွာပါချွေးရင်းချက်တွေနဲ့ကလေးငယ်တွေမွေးဖွားလာနိုင်တဲ့အနေနဲ့ရှိတဲ့အတွက်မိခင်လောင်းတွေအနေနဲ့ခီးမသွားခင်ဆရာဝန်တွေနဲ့တိုင်ပင်ဖို့ဒါမှမဟုတ်အစီအစဉ်ကိုရွှေ့ဆိုင်းဖို့ကိုလည်းဒီကြေညာချက်မှာအကြံပြုထားပါတယ်မကြာသေးခင်ကမြန်မာနိုင်ငံကိုသွားခဲ့ကြတဲ့ကိုဝင်ဆောင်မိခင်တွေဒါမှမဟုတ်ဇီကာရောဂါလက္ခဏာရှိသူတွေကိုဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးမှုတွေလုပ်တင်တယ်လို့လည်းဒီကြေညာချက်ထဲမှာဖော်ပြထားပါတယ်မြန်မာဆွေးနွေးရေးပြည်သူ့ကျန်းမာရေးဦးစီးဌာနကတော့မြန်မာနိုင်ငံရဲ့အင်းနီချင်းထိုင်းနိုင်ငံပါဝင်ရှေ့တောင်အာရှနိုင်ငံတချို့မှာဇီကာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတွေသတင်းတွေရှိနေပေပြီးနောက်မှာပဲအပြည်ပြည်ဆိုင်ရာလေဆိပ်စိတ်ကန်းနဲ့နေဆက်ဝင်ထွက်တွေကိုစောင့်ကြည့်စစ်ဆေးတာပါဝင်ရောဂါကူးစက်မှုကိုကာကွယ်နေအောင်ဆောင်ရွက်ဖို့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်ခင်ဗျ
မြန်မာနိုင်ငံမှာအလုံသမားအခွင့်အရေးကာကွယ်မှုတိုးမြှင့်ဖို့လုပ်ငန်းခွင်ပေးအန္တရာယ်ကင်းရှင်းဖို့နဲ့ဝန်ထမ်းတွေရဲ့ကြမ်းမာရေးစောင့်ရှောက်မှုပေးဖို့အပြင်ကလေးအလုံသမားခိုင်းစေမှုကိစ္စရပ်တွေကိုဖော်ထုတ်ဖို့ဒီအပိုင်းတွေမှာပြုပြင်ပြောင်းလဲဖို့လိုတယ်လို့နီနိုဖလဲပွဲမှာပြောပါတယ်။မြန်မာအလုံသမားရေးအတွက်အမေရိကန်အပါအဝင်နိုင်ငံတွေရဲ့နီနိုဖလဲပွဲမှာဆွေးနွေးကြသူတွေကပြောကြားသွားတာပါ။အလုံသမားဥပဒေပြင်ဆင်ခြင်းနဲ့အသင်းအဖွဲ့စွမ်းရည်တိဆောက်ခြင်းဆိုင်ရာပါဝင်ဆောင်ရွက်သူများဆွေးနွေးပွဲကိုရန်ကုန်မြို့မှာစက်တင်ဘာလ29နဲ့30နေ့ရက်တာကျင်းပပြီးထုတ်ပြန်လိုက်တဲ့ကြေညာချက်မှာပြောသွားတာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာအလုံသမားရေးရာပြုပြင်ပြောင်းလဲရေးနဲ့ဒီလိုငန်းရက်တွေအတွက်အထောက်ပံ့ဖြစ်မဲ့စီမံကိန်းတွေသုတေသနလုပ်ငန်းတွေကိုအထောက်အကူဖြစ်ဖို့ဆွေးနွေးခဲ့ကြပါတယ်။အလားတူတတိယအကြိမ်ဆွေးနွေးပွဲကို2019မှာကျင်းပဖို့လည်းသဘောတူညီခဲ့ကြပါတယ်။ဒီလိုကြိုးပမ်းမှုတွေဖျက်မြှောက်ဖို့အတွက်သက်ဆိုင်တဲ့နိုင်ငံတွေအဖွဲ့အစည်းတွေအားလုံးပါဝင်လှုပ်ဆောင်ကြဖို့တိုက်တွန်းထားပြီးဒီကမှတဆင့်မြန်မာနိုင်ငံမှာအဖက်ဖက်ရေရှည်တည်တံ့ခိုင်မြဲတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လှုပ်ဆောင်နိုင်မှာဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့အခြေခံအလုံသမားအခွင့်အရေးနဲ့ပတ်သက်လို့ဒီလုပ်ငန်းစဉ်တွေကိုမြင့်တင်တဲ့အနေနဲ့အခုလို ILO နိုင်ငံတကာအလုံသမားအဖွဲ့ချုပ်နဲ့မြန်မာ၊ဒိန်းမတ်၊ဂျပန်၊အမေရိကန်၊ဥရောပသမဂ္ဂတို့က2014ခုနှစ်မှာစတင်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ရှင်
။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကမိုးရစေဝါနဲ့ပတ်သက်လာရင်ဟစ်တလာလိုပဲလူသန်းနဲ့ချီတပ်ပစ်ချင်တယ်လို့ဒီနေ့ပြင်းပြင်းထန်ထန်ထုတ်ပြောလိုက်ပါတယ်။သမ္မတဒူတာတေကဖိလစ်ပိုင်နိုင်ငံမှာမိုးရစေဝါသုံးဆမှုရပ်တန့်ဖို့ဆိုရင်ဂျာမနီမှာဟစ်တလာလူသန်းနဲ့ချီတက်ခဲ့တယ်လို့အခုဖိလစ်ပိုင်မှာမိုးရစေသုံးသူသုံးသန်းရှိတာကြောင့်အကုန်လုံးကိုတပ်ပစ်ချင်တယ်လို့နိုင်ငံတောင်ပိုင်းဒါဗောင်းမြို့မှာထုတ်ပြောလိုက်ပါတယ်။ပြည်နိုင်ငံကပြန်လာပြီးလေးမှာပဲအခုလိုပြောတဲ့သမ္မတဒူတာတေအနေနဲ့အရင်ဖိလစ်ပိုင်ထက်လွတ်တော်မှာလည်းမိုးရစေဝါတိုက်ဖြတ်ရေးတန်းတိုးချိန်တော့လူခွင့်ရေးစွဲချက်တွေကြောင့်တော့ဒီဆေးဆွဲသူတွေနှင်းနှီးကိုနှက်ဆောက်ပေးမှာမဟုတ်ဘူးလို့ပြောခဲ့ပြပါတယ်ခင်ဗျာ
Direct from Washington, the voice of America.
နန်းလောင်နဲ့ကိုဝင်းမင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အစိုးရအသစ်ဆောင်ရွက်ချက်တွေအကြောင်းပြောသွားတဲ့သတင်းကိုကြည့်အောင်ပါမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအသစ်တက်လာခဲ့တဲ့6လတာကာလအတွင်းမှာမျိုးသားပြန်လည်တင့်မြင့်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဆောင်ရွက်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနေပြည်တော်မှာဒီကနေ့ကျင်းပတဲ့အာဆီယံပါလီမန်များညီလာခံဖွင့်ပွဲမှာပြောကြားလိုက်ပါဒါပြင်ရခိုင်အရေးကိစ္စအပအဝင်မြန်မာနိုင်ငံရင်းဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလည်းကြော်လွှားနိုင်ဖို့ကြိုးပမ်းနေပြီးတော့အိန္ဒိယနိုင်ငံတွေအနေနဲ့လည်းအပြုသဘောဆောင်ကူညီကြဖို့တိုက်တွန်းလိုက်ပါတယ်အပြည့်အစုံကိုတော့ကိုရိုင်းနိုင်ငံကပြောပြပေးမှာပ
ါ38ကြိမ်မြောက်အာဆီယံပါလီမန်များညီလာခံကိုနေပြီးတော့မှဒီကနေ့စတင်ဖွင့်လှစ်ခဲ့ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအဖွဲ့မိန်ကိုပြောကြားခဲ့ပါတယ်။စူရသစ်တက်လာချိန်ကစတင်ပြီး6လတာကာလအတွင်းမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရဦးစားပေးလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့ဒေါက်တာဆန်းစုကြည်ကသူ့ရဲ့မိန်ကွန်းတွေမှာအခုလိုပြောကြားခဲ့ပါတယ်
။ The first priority of our new government is to bring about a national reconciliation and harmony.
ကျမတို့အစိုးရသစ်ရဲ့ပထမဦးစားပေးလုပ်ငန်းစဉ်ကတော့ကျမတို့လူ့အဖွဲ့အစည်းတစ်ခုလုံးမှရှိတဲ့အစိတ်ပိုင်းအားလုံးအကြားအမျိုးသားပြန်လည်ရင်ကြားစေရတဲ့သဟဇာတာဖြစ်ရေးကိုဖော်ဆောင်ဖို့ပဲဖြစ်ပါတယ်။ပြီးခဲ့တဲ့လမှာပဲစစ်မှန်တဲ့ Democratic Federal ပြည်ထောင်စုထူထောင်ဖို့ခြေလှမ်းတစ်ရပ်အနေနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကိုနေပြည်တော်မှာကျင်းပခဲ့ပါတယ်။ကျမတို့နိုင်ငံလွတ်လပ်ရေးရကြင်ကစလို့ဆယ်စုနှစ်နဲ့ချီဖြစ်ပွားခဲ့တဲ့ပြည်ပခါတွေနေကုန်းချုပ်အဆုံးသတ်နိုင်ဖို့အရင်အစိုးရကစတင်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုကျမတို့အနေနဲ့ပြီးမြောက်အောင်မြင်အောင်လှုပ်ဆောင်ပြီးတော့ကျမတို့ပြည်သူအားလုံးနှစ်ပေါင်းများစွာမျှော်လင့်တောင်းတနေတဲ့ထာဝရငြိမ်းချမ်းရေးရရှိအောင်လို့စောင့်ခြင်းပေးဖို့ရည်မှန်းထားပါတယ်
။ NLD အစိုးရကအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိစ္စတွေကိုဦးစားပေးလှုပ်ဆောင်နေတဲ့အပေါ်မှာထောက်ခံတယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အတွင်းမူဦးဆိုင်ညွန့်လွင်ကပြောပါတယ်သောအပ်တဲ့လက်ထက်မှာအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးတွေတိုးတက်မှုတွေရှိလာပေမဲ့မဟာမိတ်တွေနဲ့အခုထပ်ပို့ပြီးတော့ပူးပေါင်းဆောင်ရွက်တင့်တယ်လို့လည်းဦးဆိုင်ညွန့်လွင်ကပြောပါတယ်
။အားရကျင်းနမှုရှိတယ်လို့တော့ဘယ်သူမှပြောလို့ရမှာမဟုတ်ပါဘူး။ဘယ်အစိုးရပဲလို့ပြောလို့ရမှာမဟုတ်ပါဘူး။သို့တော်လည်းပဲဟိုအရင်ထက်စာတော့အခုပို့ပြီးတော့ဟိုကဖြစ်လာပါတယ်။တိုးတက်မှုရှိပါတယ်။ညီလာခံမလက်မမထိုးရတဲ့လူတွေအစမအုံဆုံးတက်ခွင့်ပေးတာလို့တော့ဆိုလိုကြီးတက်လာတာလို့ကောင်းပါရဲ့သူတို့လည်းပဲကျွန်တော်ပြောချင်တာကဒီလုပ်ငန်းနေနဲ့ပတ်သက်လို့ပေါ့နော်ကူညီခြင်းတဲ့လူတွေရောနော်ကူညီနိုင်တဲ့လူတွေရောပူးပေါင်းဆောင်ရွက်ခြင်းတဲ့လူတွေရောပူးပေါင်းဆောင်ရွက်နိုင်တဲ့လူတွေဝန်ရံတဲ့လူတွေလည်းအများကြီးရှိပါတယ်ဒါပေမဲ့အလုံးကကျွန်တော်တည်သလို့ကသူတို့ဘာကူညီရမလဲဘယ်လိုဝန်ရံရမလဲဆိုတာမသိတဲ့အချက်ပဲကျွန်တော်ထင်တယ်မဟာမိတ်ဒီကိုအခိုင်ရောက်တော့လက်တွဲဆွေးနွေးမှာပုံပြီးတော့ကောင်းမယ်လို့ထင်ပါတယ်
ပြည်ရင်းချင်းချင်းနဲ့အတူ NLD ဆိုရတဲ့အတွက်နောက်ထပ်စိန်ခေါ်မှုတစ်ခုကတော့ရခိုင်ပြည်နယ်ကမတူညီတဲ့လူမှုအတိုင်းအဝိုင်းတစ်ခုကြားတစ်ဖက်နဲ့တစ်ဖက်တင်းမာနေတဲ့ကိစ္စဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းတစ်ဖက်နဲ့တစ်ဖက်အဆင်ပြေပြေသဟဇာတာဖြစ်ဖို့ NLD အစိုးရကကြိုးပမ်းဆောင်ရွက်နေတယ်လို့ဒေါန်ဆန်းစုကြည်ကဒီကနေ့ပြောကြားသွားပါတယ
်။ We are also striving to bring harmony and understanding between the different communities.
ရခိုင်ပြည်နယ်မှာရှိတဲ့မတူညီတဲ့အတိုင်းအဝိုင်းတွေကြားမှာသဟဇာတာဖြစ်မှုနဲ့နားလည်မှုတွေစောင့်ခြင်းပေးနိုင်ဖို့ကိုလည်းကျွန်တော်တို့ဆောင်ရွက်နေပါတယ်။ရခိုင်ပြည်နယ်အခြေအနေဟာရှုပ်ထွေးနေနေပါတယ်။ကျမတို့နိုင်ငံရဲ့အနေနဲ့ကိုကြော်ပြီးတော့အာဆီယံဒေသပြင်ပကမ္ဘာရဲ့အစိုးရပူပန်စရာကိစ္စတစ်ခုဖြစ်လာနေပါတယ်။ကျမတို့အစိုးရအသည့်စတင်ဖွဲ့စည်းခြင်းကစပြီးတော့ဒီစိန်ခေါ်မှုတွေကိုဖြည့်ရှင်းနိုင်မှုကြိုးပမ်းနေပါတယ်။ဒီစိန်ခေါ်မှုတွေကိုဘက်ပေါင်းစုံကနေပြီးတော့တုံ့သက်ဖြည့်ရှင်းနိုင်တဲ့နေရာမှာကျမတို့ကိုကူညီဖို့အတွက်ကျမတို့ကိုကူညီနိုင်ဖို့အတွက်ဒေါက်တာကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကိုလည်းဖွဲ့စည်းခဲ့ပါတယ်
။မြန်မာနိုင်ငံအနေနဲ့တစ်ချိန်ကရှေ့တောင်အာရှဒေသမှာထိတ်တန့်ရောက်ခဲ့ပေမဲ့စစ်ဆိုးရတွေလက်အောက်မှာနှိမ့်ကြတဲ့အခြေအနေတွေကြုံခဲ့ရပြီးတော့အခုခါမှာအရက်သားစစ်စစ်ဆိုးရကတိုင်းပြည်ပြန်လည်ထူထောင်ဖို့ကြိုးပမ်းနေသလိုဒေသတွင်းနိုင်ငံတွေနဲ့လည်းမြန်မာနိုင်ငံအပေါ်မှာအပြုသဘောဆောင်တဲ့အကူအညီတွေပေးကြဖို့ဒေါက်ဆန်းစုကြည်ကအလေးထားပြောကြားသွားပါတယ်။ဆိုးရတဲ့ရဲ့လက်ရှိလှုပ်ဆောင်နေတဲ့အပေါ်မှာမြန်မာနိုင်ငံရဲ့အကဲခတ်ဦးစီသူအောင်မြင့်ကတော့အခုလိုသုံးသပ်ပါတယ်
။အခုဆိုရင်ဒီ21ရာစုပင်လုံညီလာခံဖွင့်ပွဲလို့ပဲပြောပါစို့တကယ်ကိုညီလာခံအစ်စ်ကြီးကတော့မဆနိုင်သေးဘူးပေါ့အဲ့အရာကြီးကိုစပြီးတော့သူတို့ကျင်းပလိုက်နိုင်ပြီဒီကျင်းပလိုက်တဲ့စီမှာလွတ်လပ်ရပြီးကလေးကတမိုင်းမှာမတွေ့ရဘူးတဲ့အခင်းချင်းတွေအကုန်လုံးဒီမှာလာပြီးတော့မှဟိုတတ်မတော်ရောတော်တွေရလက်နဲ့ကင်နေရောပြည်သူလူထုကရွေးကောက်တင်ပြောင်းလိုက်တဲ့ပုံကိုယ်တွေရောအကုန်လုံးဒီမှာဆုံပြီးတော့မှအဲပြောဆိုညှိနှိုင်းတဲ့စကားဝိုင်းကြီးကိုစပြီးတော့မှတည်လိုက်နိုင်ပြီဆိုတာကလည်းဒါတူးတက်မှုပဲပြီးတော့မှရခိုင်ကိစ္စဆိုရင်လည်းကျွန်တော်တူးချင်းအမြင်ကတော့တိုးတက်မှုတွေအများကြီးရှိတယ်လို့တော့မြင်တယ်။ဒါပေမဲ့ဒီပြဿနာတွေကနှစ်ပေါင်းများစွာရှိလာတဲ့ပြဿနာတွေဖြစ်တဲ့အခါကျတော့အခုမှဟိုတိုးတက်မှုဆိုတာကစရုံနဲ့စပြီးတဲ့အခါကျတော့ဟိုရှေ့ကိုအများကြီးသွားရအောင်မယ်လို့တော့ကျွန်တော်မြင်ပါတယ်
။အာဆီယံပါလီမန်များညီလာခံကတော့ဒီကနေ့စက်တင်ဘာ30ရက်နေ့ကစတင်ပြီးအောက်တိုဘာ3ရက်နေ့ထိနေပြည်တော်မှာ၄ရက်ကြာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုရီးယားနိုင်ငံတင်ဆက်သွားတာပါ။အခုဆက်ပြီးတော့တန်လွင်မြေရေကာတာစီမံကိန်းအကြောင်းကိုကြည့်အောင်ပါ။တန်လွင်မြစ်ပေါ်မှာရေအားလျက်စစ်ထုတ်လုပ်မဲ့အစီအစဉ်ကိုမြန်မာအစိုးရကကြီးညာခဲ့ပြီးမကြခင်ပါပဲဒေသတွင်းမှာတိုက်ပွဲတွေပေါ်ပေါက်လာနေတဲ့အတွက်ရေကာတာတိဆောက်ရေးစီမံကိန်းနဲ့ဆက်နွယ်မှုရှိနေတယ်လို့ဒေသခံသဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားသူတွေကဆွဆွဲလိုက်ပါတယ်တန်လွင်မြစ်ပေါ်ကဟတ်ကြီးရေကာတာစီမံကိန်းအကောင့်ထဲမဖို့ခင်ပါတဲ့လက်နက်ကန်တိုက်ပွဲတွေပေါ်ပေါက်နေတဲ့အတွက်စီမံကိန်းကိုသာလက်တွေ့အကောင့်ထဲဖို့ခဲ့ရင်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာပြည်ပခါတွေပုံမကြီးထွားလာနိုင်တယ်လို့လည်းသတိပေးနေကြပါတယ်ပြည်စုံကတော့ထိုင်းချေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကနေသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါကရင်ပြည်နယ်မဲရဝေါ်ဒေသမှာလက်တလောဖြစ်ပွားနေတဲ့တိုက်ပွဲဟာတန်လွင်မြစ်ပေါ်တည်ဆောက်မဲ့ဟတ်ကြီးရေကာတာစီမံကိန်းနဲ့တိုက်ရိုက်ဆက်ဆံနေတယ်လို့ကရင်မြစ်ချောင်းစောက်ကြီးရေကွန်ရက်ကပြောဆိုလိုက်တာဖြစ်ပါတယ်။ဒီဆက်နွယ်မှုနဲ့ပတ်သက်လို့လည်းအစိုးရငန်းစာထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့ဖွဲ့ရတာဝန်ရှိသူစောတာဘိုးကခုလိုပြောပါတယ
်။ဟတ်ကြီးရေကာစီမံကိန်းကို2020ခုနှစ်ထဲမှာပြီးရမယ်ဆိုတဲ့စီမံကိန်းမျိုးမှာစတင်မျိုးကျွန်တော်တွေ့ရတယ်ဗျ။အဲ့ရမကြောင်လာကုန်တာလည်းဟိုအဲ့ဒီတက်မှာဆက်ပြီးတော့ပြန်မှမြေကောင်းဖြစ်ဖြစ်တယ်ဗျ။ဒီကနေ့အခုမက်တော်နဲ့တခြားမှာရှိရဲ့ကြီးရသားတွေကိုအခုပြန်ကြီးကိုဆင်းလာတယ်။ဆင်းလာပြီးတဲ့အဲ့ဒီကတော့အခုတော့ပြန်မှဖြစ်တဲ့နေ့ဆက်ဆက်ဆက်ကတော့ပြေဆုံးခနိုင်ပြီလို့ပြောတယ်။အခုဒီဆယ်ရည်နီးနောက်ပိုင်းမှာပြန်လာလို့လည်းဒီတယ်လီမီကိုတခြားမှာရှိရဲ့ရွာတွေကိုလည်းဆက်ဆင်းလာနိုင်တယ်ဗျ။အဲ့ဒီတယ်လီမီကိုတခြားမှာဆိုအများကြီးပဲရွာတွေကတော့နံပါတ်1လမ်းကိုထိန်းချုပ်တယ်။လမ်းကိုဘာကြောင့်ထိန်းချုပ်လဲဆိုတော့ဒီလမ်းကကေးပြီးသွားမှုသိရှိမှတဲ့ဥဒ္ဒါအတော်ဆုံးပြန်နိုင်တယ်တခုဖြစ်တယ်ကျွန်တော်တို့ဒါကိုမြင်ရတယ်ဗျ
ပြီးခဲ့တဲ့စက်တင်ဘာလ17ရက်နေ့နောက်ပိုင်းကစပြီး DGB ခွဲသွဲဖွဲ့ရဲ့အခြေပြုရာမဲရဝတိတကိုကရင်နယ်ခြားစောက်တပ်နဲ့မြမတမတော်ပူပေါင်းတပ်တို့ကနေထိုးစစ်ဆင်တိုက်ခတ်ခဲ့ပြီးလမ်းကျောတစ်လျှောက်ကိုထိန်းချုပ်လာနိုင်ခဲ့ပါတယ်မဲရဝတိတခန့်ကြေးရွာသား9000ခန့်ဟာလည်းမြန်ကြီးမှုဒေသဘက်ကိုစစ်ဘေးသိမ်းရှောင်နေရပါတယ်လက်ရှိတန်လွင်မြစ်ချောင်းတစ်လျှောက်မှာရှိနေတဲ့ဘလော်တဲသီကူခီရင်းမာပင်ဘောတရောတက်မွဲတောင်ကြားကလောတဲ့ထပတဲထယုံမောထအစရှိတဲ့ကြည်ရသားတွေကိုမြန်ကြီးငူဒေတာကိုပြောင်းရွှေ့ခိုင်းနေတဲ့အနေအထားကြောင့်ဟတ်ကြီးရေကာတာစီမံကိန်းနဲ့ဆက်နွယ်မှုရှိနိုင်တယ်လို့လဲ KNU ကရင်မျိုးသားစီယုံသွတ်ဖက်သွေးမှုတဲ့ဘသူစိုးသောဒီဘွဲကဆိုပါတယ
်အခုလက်ရှိအဲဒီဆောင်ရည်ကြောဘက်မှာစခန်းကြီးကကလောတဲတို့ချစ်ချစ်ခီတို့ အဲ့ဒီမှာတချို့တိုက်ပွဲဖြစ်စဉ်ကာလတုန်းကလည်းရှေ့ပြောင်းခဲ့ပြီးပြီအခု level ရှေ့ပြောင်းနေစေဖြစ်နေတယ်အဲ့အဲ့လိုမျိုးရှေ့ပြောင်းနေတဲ့ဆိုတော့ကအလိုလျောက်နဲ့တကယ်လို့စစ်ချပြည့်မယ်ဆိုရင်လည်းလူတို့မရှိတဲ့အတွက်ပို့ပြီးတော့ဖြစ်နိုင်စေအကြောင်းပို့လို့ကူပါတယ်မြေချောင်းအင်းရန်စောက်စောက်တဲ့အဖွဲ့သားရဲ့သဘောထားအမြင်တော့သူ့အမြင်ပဲဖြစ်မှာပေါ့နော်ဒါပေမဲ့လို့ကျွန်တော်တို့ဒီမှာပြီးခဲ့တဲ့နှစ်ပတ်အတွင်းမှာအဲ့ဖြစ်စဉ်ကိုပြန်ကြည့်ရင်တော့တကယ်လို့အစီအစဉ်လာရှိရှိမယ်ဆိုရင်တော့ပတ်သက်နိုင်ပါတယ်
ရေရှည်တည်တံ့ခံရတဲ့ငင်းချမ်းရေမရရှိသေးရင်ကရင်ပြည်နယ်တွင်ရေကသာပါဝင်အကြီးစားဖွံ့ဖြိုးရေးစီမံကိန်းတွေကိုကန့်ကွက်သွားဖို့ KNU ဗဟိုလူမှုဆောင်ကော်မတီကနေသဘောတူဆုံးဖြတ်ချက်တွေရှိနေတယ်လို့လည်းသူကဆိုပါတယ်ပြီးကြတဲ့ဩဂုတ်လ၁၂ရက်နေ့မှာတန်လွင်မြစ်ပေါ်ရေအားလှည့်စစ်ရေကသာစီမံကိန်းတည်ဆောက်ဖို့မြန်မာလက်စစ်သားဝန်ကြီးဌာနကနေထုတ်ပြန်ကြေညာခဲ့ပြီးစက်တင်ဘာလဇန်မှာဟတ်ကြီးရေကသာတည်ဆောက်မဲ့ဒေသကိုတပ်မတော်ကနေထိန်းချုပ်လာတဲ့ပုံမှာစီမံကိန်းလှုပ်ဆောင်ဖို့အစပြုတဲ့လှုပ်ရလို့လဲကရင်မြစ်ချောင်းစောက်ပြေးကြီးကွန်ရက်ဖွဲ့ကနေယုံကြည်ထားပါတယ်ဟတ်ကြီးရေကသာတည်ဆောက်မဲ့ဆိုရင်ကရင်ပြည်နယ်နဲ့မွန်ပြည်နယ်ဒေသခံတွေအတွက်ထိခိုက်လာနိုင်တယ်လို့ကရင်မြစ်ချောင်းစောက်ပြေးကြီးကွန်ရက်တာဝန်ခံစောတာဘိုးကအခုလိုဆက်ပြောပါတယ်
ဒီမှာရှိတဲ့ဖက်ကင်းကြီးတွေကလုံးကလုံးအနေချမ်းကြီးကျွန်တော်နေတော့ကျွန်တော်ဖက်ကင်းကြီးတွေကဖက်ကင်းကြီးမှာထိခိုက်လာလို့ကိန်းကြီးစီရနေတော့ရှိရင်ဒီနေ့ဒီကနေကျွန်တော်တို့ဒီကိုပြန်ပြောင်းလာမယ်ကျွန်တော်ဒီဂျူရီဆုံးရှုံးမှုဖြစ်မယ်ဗျဒီကရာပေါ့ဆိုရင်ညှို့ပေါ့ဒီလိုအင်းကြီးရအများကြီးဖြစ်သွားမယ
်ရေကတာတည်ဆောက်မယ်ဆိုရင်ဒေတာသွင်းရေချူဆုံးရှုံးမှုစိုက်ပျိုးမြေပျက်စီးမှုဒေတာသွင်းယူလွှမ်းမှုမှုတန်လွင်မြေဆက်ပိုင်းဖာပူမြို့နယ်မှာငလင်ကျော်ရှိနေလို့ငလင်တန်းအန္တရာယ်ကြုံမှာကရေကရာပြိုကျခြင်းမြစ်ဝှမ်းပြိုကျခြင်းတို့ကြောင့်လေယာတက်တော့ပါဝင်တိရခန့်အများပြားထိခတ်လာနိုင်တယ်လို့စောတာဘိုးကဆိုပါတယ်လက်ရှိမြန်မာတပ်မတော်နဲ့နေချဆောက်တပ်တို့ထိန်းချုပ်ထားတဲ့မဲဒဝေါနဲ့ဆက်ဆက်ရာတိရဟာ KNU ကရင်မျိုးရာစည်းရုံးရဲ့ထိန်းချုပ်နယ်မြေဖြစ်ပေမဲ့လက်တလောတိုက်ပွဲတွေထဲမှာပါဝင်ပတ်သက်တာမျိုးတော့မရှိသေးပါဘူးKNU နေနဲ့ကတော့၎င်းတို့ထိန်းချုပ်နေမြေတဲ့စစ်စင်ရေးရဝင်ရောက်တဲ့လုပ်ရဟာတနင်္ဂနွေလို့အပြစ်ခတ်ရစဲရေးသဘောတူညီမှုစာချုပ်ကိုဖောက်ပြတာဖြစ်လို့ NCA ကိုထိခတ်လာနိုင်တယ်လို့ KNU တွဲဖက်သွင်းမှုတက်ပတူစောတော်တီဘွဲကပြောပါတယ်
ကျင်းစင်ရင်တပွဲရှိနေတဲ့အချင်းချင်းလေးကိုတော့ကျွန်တော်တို့ကသိရှိနေရတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ဒီဘက်ကအစိုးရအဖွဲ့အစည်းတွေနဲ့ကျွန်တော်တို့ကညှိနှိုင်းရမယ့်သဘောတော့ရှိတယ်။အကယ်၍သာညှိနှိုင်းလို့ဒါတွေကတကယ်လို့မပြေဘူးဆိုလို့ရှိရင်တော့ NCA ကိုတစုံတရာအားဖြင့်ထိခိုက်လာစေအကြောင်းရှိပါတယ်
။ဒီခင်သမရဦးသိန်းစိန်လက်ထက်ကဟာကြီးရေကရာစီမံကိန်းကိုထိုင်းနိုင်ငံကုမ္ပဏီတွေနဲ့ဆောက်လုပ်ဖို့သဘောတူလက်မှတ်ရေးဆိုးထားပြီးစီမံကိန်းကရရှိလာတဲ့လက်စစ်သားအားတွေကိုထိုင်းနိုင်ငံကိုတင်ပို့ရောင်းချသွားမှာဖြစ်ပါတယ်။ဒီခင်တမတော်ဆိုရလက်သက်ကတန်လွင်မြစ်ပေါ်ရေကရာစီမံကိန်းရတည်ဆောက်ဖို့ရာထားတဲ့စီမံကိန်း6ခုရှိပြီးရှမ်းပြည်နယ်မှာ4ခု၊ကယားပြည်နယ်မှာ2ခု၊ကရင်ပြည်နယ်မှာဟာကြီးရေကရာလည်းပါဝင်ပါတယ်။ NLD ဆိုရသေးလက်သက်မှာတန်လွင်မြစ်ပေါ်ရေကရာစီမံကိန်းစပြုလှုပ်ဆောင်မဲ့လှုပ်ရပေါ်မှာတိုင်းဒေသဖွဲ့တွေနဲ့ပူးပေါင်းထားတဲ့တန်လွင်ထိန်းသိမ်းရေးကွန်ရက်ဖွဲ့တွေကလည်းရေကရာစီမံကိန်းကိုကန့်ကွက်ထားကြတယ်လို့ကရင်မြစ်ချောင်းစောက်ကြီးရေးကွန်ရက်ဖွဲ့ကလည်းကန့်ကွက်ကြောင်းမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ဒီပါကိုရောက်ရှိနေကြတဲ့မြန်မာအများစုအနေနဲ့မြန်မာပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာကြွချင်ရာကဏ္ဍအသီးသီးကနေတတတအားပါဝင်အားဖြည့်ပေးကျင်ကြတဲ့ဆန္ဒရှိကြမှာပါအခုမြန်မာပြည်ကိုပြန်ပြီးဗန်လုပ်ငန်းပညာရေးလယ်သမားရေးနဲ့ဤပညာစတဲ့နယ်ပယ်တွေမှာထဲထဲဝင်ဝင်ဆောင်ရွက်နေကြတဲ့ပြည်တော်ပြန်တွေကလုပ်ငန်းဝင်တွေမှာအဆင်ပြေကြပါရဲ့လားပြည်ပရဲ့ကြွချင်ပညာရှင်တွေကိုမြန်မာပြည်ကိုပြန်လာဖို့အသင့်မသင့်အကြံပေးလိုပါသလားဒါရီနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့တယ်လီဖုန်းနံပါတ် 1-232-382-555 ကိုဆက်သွယ်ပြီးကြိုတင်အကြောင်းကြားထားနိုင်ကြပါတယ်ရှင်။
တဒရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရရှင်။အခုတခါအရှိတောင်အာရှကဇီကာဗိုင်းရပ်စ်ပိုးအန္တရာယ်ကိုဆက်ပြောပြပါမယ်။ American ယောဂထိန်းချုပ်ရေးဌာန CDC ကဇီကာဗိုင်းရပ်စ်ကူးစက်ခံနိုင်ဖို့အန္တရာယ်ရှိတဲ့အတွက်နှိုးဆော်ချက်ထုတ်ပြန်လိုက်တဲ့ရှိတောင်အာရှနိုင်ငံပေါင်း17နိုင်ငံမှာမြန်မာနိုင်ငံလည်းပါဝင်လာပါတယ်။မြန်မာနိုင်ငံအနေနဲ့ချင်းမိုင်လိုနယ်စပ်ဒေသမျိုးမှာဇီကာဗိုင်းရပ်စ်ပိုးတွေ့ရှိဘူးတာကြောင့်နယ်စပ်ဖြတ်ကျော်သွားလာမှုတွေမှာယောဂါပိုးတွေ့ရှိပြီးနိုင်ငံတွေကနေပြန်လာတဲ့သူတွေစီကနေကူးစက်နိုင်တဲ့အတွက်ဇီကာဗိုင်းရပ်စ်ကာကွယ်နှိမ်နင်းရေးကိုဦးစားပေးလုပ်နေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်။ပြည်စုံကတော့ VOA သတင်းထောက်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ဟုတ်ကဲ့ပါ။ဇီကာယောဂါကူးစက်ခံနိုင်ရတဲ့အန္တရာယ်ရှိနေတဲ့အတွက် American ယောဂါထိန်းချုပ်ရေးဌာန CDC က လို့ဆိုချက်ထုတ်ပြန်လိုက်တဲ့အရှိတော်အခြားနိုင်ငံ၁၇နိုင်ငံအထက်မြန်မာနိုင်ငံပါဝင်လာပါတယ်။ဇီကာပိုင်းရဲ့စကူးဆက်ခရရနိုင်တဲ့အလားအလာရှိတဲ့မြန်မာနိုင်ငံမှာခီးသွားတဲ့အတွက်ဘယ်အတိုင်းအတာအထိအနေရရှိနိုင်တယ်လဲဆိုတာမသိနိုင်ပေမဲ့ရောဂါကူးစက်မှုအသစ်တွေဖြစ်ပေါ်နေတဲ့တခြားဒေသတွေထက်တော့လျှော့ပါနိုင်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါသေးတယ်။မြန်မာအစိုးရရဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနကတော့ရောဂါပိုးကာကွယ်နေနေရေးတွေကိုဦးစားပေးဆောင်ရွက်နေတယ်လို့ညွှန်ကြားရေးမှူးချုပ်ဒေါက်တာစိုးလင်ကြီးကပြောပါတယ
်။ risk ကတော့ရှိပါတယ်ဘာလို့ဆိုတော့အခုကကျွန်တော်တို့ကဟို vector ရှိနေတာပါနော်ဒီကျော်ကဘူတဲဆောင်နဲ့ချင်းရရှိနေတယ်။နောက်ကျွန်တော်တို့နေဆက်မှလည်းပဲဦးနာလို့ကျွန်တော်တို့ချင်းမိုင်ဘက်မှလည်းပဲဒီရောဂါပိုးကရှိတယ်ဆိုတော့ဒီ cross border တွေမှာလည်းပဲဟိုရောဂါပိုးဝင်ရောက်နိုင်တဲ့အနေအထားရှိတယ်။နောက် international flight တွေလည်းကျွန်တော်တို့ကပိုပြီးတော့များလာတယ် affected countries ကနေတော့ပြန်လာတဲ့ဒီခီးသည်တွေကလည်းပဲရှိနေတယ်ဆိုတော့ကျွန်တော်တို့ဟို risk country အနေနဲ့ကတော့ရှိနေတယ်။ဒါကြောင့်လည်းပဲကျွန်တော်ကဒီဟာဇီကာ virus ကကွယ်နိုင်နေတယ်ကျွန်တော်ဦးစားပေးအနေနဲ့တောင်းရနေတာ။
ဇီကာပိုင်းရဲ့စကူးစက်ခံရတဲ့အဓိကလက္ခဏာတွေဟာဖျားတာ၊အရေပြားမှာအနီးဆက်ထွက်တာ၊မျက်စိနာတာ၊ခေါင်းကိုက်တာ၊ကြွက်သားနဲ့အဆစ်တွေနာကျင်တာဖြစ်တဲ့ကြောင့်လည်းရောဂါဖြစ်ပွားပြီးနောက်ဆက်တွဲအဖြစ်ကိုယ်ဝန်ဆောင်မိခင်တွေဟာအုံနောက်သိငယ်တဲ့ကလေးငယ်တွေငွေဖွားလာနိုင်ကြောင်းကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနကနေစင်တို့အစိုးရပိုင်သတင်းစာတွေကတစ်စက်သတိပေးထုတ်ပြန်ထားပါတယ်။မြန်မာအစိုးရရဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနကတော့မြန်မာနိုင်ငံရဲ့အင်းနီချင်းထိုင်းနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတချို့မှာဇီကာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုသတင်းတွေထွက်ပေါ်လာပြီးနောက်မှာပဲဇီကာဗိုင်းရပ်စ်ပိုးရှိတယ်လို့တန်ရာရှိသူ50ဦးကိုစစ်ဆေးခဲ့ပေမဲ့လည်းအခုချိန်ထိတော့ရောဂါပိုးရှိသူမတွေ့ရှိသေးဘူးလို့ဒေါက်တာစိုးလင်ကြီးကပြောပါရယ
်။မွေးတဲ့ကလေးတွေမှလည်းပဲဒီလိုဥကောင်းသေးတဲ့ကလေးတွေပါဒီမွေးလာခဲ့လို့ချင်းကျွန်တော်တို့ချက်ချင်းသတင်းပို့တယ်ပို့ပြီးတော့ဒီဟာကိုလည်းပဲကျွန်တော်တို့စစ်ဆေးတာပေါ့နော်အခုဆိုလို့ချင်းကျွန်တော်တို့ကဒီတန်ရာလူနာ50လောက်တော့စစ်သွားစစ်ပြီးသွားပြီးလော်ရော့တဲ့ဒီတန်ရာလူနာမရှိဘူး။
ဒါပေမဲ့လည်းအထူးရေယောဂကုဆရာဝန်တဦးဖြစ်တဲ့ရန်ကုန်မြို့ကဒေါက်တာမြင့်ဦးကတော့မြန်မာနိုင်ငံအနေနဲ့ဇီကာယောဂကာကွယ်ရေးအစီအမံတွေလှုပ်ဆောင်နေတာမှပေမဲ့လည်းလုံလုံလောက်လောက်တားဆီးနိုင်ဖို့ကတော့မလွယ်သေးဘူးလို့မြင်ပါတယ်
။ CDC ဆိုတာတကဘာလုံးနဲ့လည်းဆိုင်နေပါတော့နော်။ယောဂတားဆီးရေးနဲ့ကာကွယ်ရေးထိန်းသိမ်းရေးဗဟုသဌာနကိုအဲ့တော့ဗမာပြည်ကိုတို့အလတ်လုပ်ထားတယ်ပေါ့နော်။အဲ့တော့ဗမာပြည်မှာလုပ်နေကြတွေကတော့သူ့ရဲ့ဥစ္စာတဏနဲ့နိုင်တဲ့လောက်ကျွန်တော်လုပ်တာ။ထို့တဲ့တဲ့ကြောင့်တရားရာနှုန်းပြီတော့မကာကွယ်နိုင်ဘူးလို့တော့ကျွန်တော်ယူနေတယ်။
ချင်ကရကအဓိကကူးစက်လေးရှိတဲ့ဇီကာဗိုင်းရပ်စ်အန္တရာယ်နဲ့ပတ်သက်ပြီးခရီးသွားတွေသတိထားဖို့အမေရိကန်ယောဂထင်းရွေးဌာန CDC ကနှိုးဆော်ချက်ထုတ်ပြန်လိုက်တဲ့နိုင်ငံတွေထဲမှာတော့မြန်မာနိုင်ငံအပြင်ထိုင်း၊လာအို၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊ဗရူနိုင်း၊ VN အရှေ့တီမောနဲ့တီမောတိုက်နိုင်ငံတွေပါဝင်ကြပါတယ်။အရှေ့တောင်အာရှနိုင်ငံတွေမှာဇီကာယောဂဟာနှစ်ပေါင်းများစွာကလေးကရှိနေခဲ့ပြီးနိုင်ငံတော်များများမှာမကြာခဏဖြစ်ပွားလေးရှိတဲ့ကြောင်းလဲ CDC ကပြောပါတယ်။အရှိတောင်အာရှနိုင်ငံတော်တော်များများကဒေသခံတွေအနေနဲ့ယောဂကူးစက်မှုတန်ခံနိုင်ရည်ရှိကောင်းရှိနိုင်ပေမဲ့နိုင်ငံသားကခရီးသွားတွေအနေနဲ့ယောဂတန်ကိုခံနိုင်ရည်ရှိချင်မှရှိနိုင်တဲ့အတွက်သတိထားဖို့လိုတယ်လို့လည်းကြေညာချက်မှာဖော်ပြထားပါဗျ
။ဇီကာဗိုင်းရပ်စ်အနေအကြောင်းကိုကောင်းဆက်ဟင်းတင်ဆက်ထားတာပါ။နောက်မကြခင်မှာတင်ဆက်မယ် VOA ညဘက်မြန်မာဘာသာအစီအစဉ်မှာအမျိုးသမီးကဏ္ဍသုတဆုံနေအမေရိကန်တခွင်ဆရာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။VOA ကနေတောက်ကြနေညနေခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုနန်းလောင်ကကြေညာပေးပါမယ်ရှင
်ဆီးရီးယားနိုင်ငံအလက်ပိုမြို့အရှေ့ပိုင်းကအရက်သားတွေအပေါ်လေကြောင်းတိုက်ခတ်မှုတွေကိုရုရှားနဲ့ဆီးရီးယားအစိုးရရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေဆိုပြီးအမေရိကန်သမ္မတဘရက်အိုဘားမားကပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲနဲ့မစ္စတာအိုဘားမားတို့ဂျာရာဘရီနေကတယ်လီဖုန်းဆက်ဆွေးနွေးခဲ့ကြပြီးဆီးရီးယားနိုင်ငံတွင်တိုက်ပွဲတွေရပ်တန့်ဖို့နဲ့လူမှုကူညီရေးပစ္စည်းတွေဝင်ရောက်ပေးပို့ခွင့်ပြုဖို့ရုရှားနဲ့အာဆတ်အစိုးရမှအထူးတာဝန်ရှိတယ်ဆိုတာခေါင်းဆောင်နှစ်ဦးတို့သဘောတူညီခဲ့ကြတယ်လို့အင်ဖီရိုကပြောပါတယ်အလက်ပိုမြို့အရှေ့ပိုင်းကသဘုံတွေကိုရုရှားကဆက်ပြီးဘုံကျဲတိုက်ခတ်နေတာကြောင့်ရုရှားနဲ့တနမန်ရင်းနှီးလန့်အရာပြောဆိုဆွေးနွေးမှုတွေရပ်သွားတော့မယ့်အနေအထားရောက်နေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအစောပိုင်းမှာပြောသွားပါတယ်ဆူဒန်နိုင်ငံမှာအစိုးရကဓာတ်လုပ်လက်နက်တွေတုံးခဲ့တာကြောင့်ယောဂဝေဒနာခံစားခဲ့ရတယ်လို့နေရက်ထွက်ပြေးဆွန့်ခွာသူတွေကစွပ်စွဲထားတာကိုဆူဒန်တရားရေးဝန်ကြီးကညင်ဆန်းလိုက်ပါတယ်။နိုင်ငံအနောက်ပိုင်းဒက်ဖာပြည်နယ်ဂျဘယ်မာရာတောင်ပေါ်ဒေသကရွှေပြောင်းဒုက္ခသည်တွေအနေနဲ့အရေပြားမှာအဖူအပိန်နဲ့အနီးကွက်တွေထွက်တာအရေပြားကွာကြတာမျက်စိကန်းသွားတာအပါအဝင်မျက်လုံးယောဂါတွေတွေးအန်တာဝမ်းလျှောတာနဲ့ပြင်းထန်တဲ့အသက်ရှူလမ်းကြောင်းယောဂါတွေခံစားခဲ့ရတယ်လို့အပြည်ပြည်ဆိုင်ရာလူအခွင့်အရေးအဖွဲ့ Amnesty International ကမနေ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်ဒီယောဂလက္ခဏာတွေကိုဇန်နဝါရီလအစောပိုင်းကနေခန်းစားခဲ့ရတာဖြစ်ပြီးဒီတရားလက္ခဏာတွေဟာဆူဒန်အစိုးရတုံးခဲ့တဲ့ဓာတ်လုပ်လက်နက်တွေကြောင့်ဖြစ်တယ်လို့ AI ကဆွဆွဲလိုက်ပါတယ်
။တင်းချင်းချက်ကိုနန်းလောင်ကကြီးညာပေးခဲ့တာပါ။ဒီမနက်အစီအစဉ်ထုတ်လို့ရင်မူကတော့ကိုညာဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဆူလီမန်ဒါလာဝရီဖြစ်ပါတယ်။ကျွန်မအီတန်စမရှင် VOA American အတန်ညပိုင်းမြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ24 kHz 9323နဲ့လိုင်းဒိုမီတာ51 kHz 9885တို့ကနေတိုက်ရိုက်ဖမ်းဆင်ဖမ်းယူနိုင်ပါတယ်ရှင်။တော်တာရှင်ပေါင်းကြက်မှရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.